တရုတ်ပြည်ရှင်ကျန်းပြည်နယ်ဒေသကဝီကာမွတ်စလင်တွေနဲ့အခြားမွတ်စလင်တပ်သားလောက်ကိုဖမ်းဆီးထားတဲ့အရေးနဲ့ပတ်သက်ပြီးတင်းလာနေမှကျင်းပမဲ့ကုလသမဂ္ဂလူ့အခွင့်အကောင်စီ UNHRC ရဲ့လာနေချီကြာမြင့်မဲ့ညီလာခံအစီအစဉ်ထဲမှာထည့်သွင်းဖော်ပြထားခြင်းမရှိပေမဲ့လည်းဒီကြားနာပွဲမှာရှင်ကျန်းကမွတ်စလင်ကိစ္စဟာအဓိကလွှမ်းမိုးနေနိုင်တယ်လို့လူ့အခွင့်အရေးလှုပ်ရှားသူတွေကခန့်မှန်းထားကြပါတယ်။လူ့အခွင့်အရေးကောင်စီ UNHRC ရဲ့ဥက္ကဋ္ဌဖက်ဒရီကိုဗီရီကာကတော့လူ့အခွင့်အရေးကောင်စီမှာတရုတ်နိုင်ငံဆိုင်ရာအထူးအစည်းအဝေးဝယ်ကျင်းပဖို့အစီအစဉ်မရှိကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပြောဆိုခဲ့ပါတယ်
။ And the president of the council of 47 members and his strength
လူ့အခွင့်အရေးကောင်စီဟာနိုင်ငံပေါင်း48နိုင်ငံပါဝင်ဖွဲ့စည်းထားတာပါ။အဖွဲ့ဝင်နိုင်ငံတစ်ခုချင်းစီဟာကောင်စီအနေနဲ့မလုပ်တဲ့နယ်ဆိုတာကိုတောင်းဆိုခွင့်ရှိပါတယ်။ဒါကြောင့်ဒီအခွင့်ဒီအစီရင်ခံစာနဲ့ပတ်သက်လို့ပဲဖြစ်ဖြစ်အခြားအစီရင်ခံစာတွေနဲ့ပတ်သက်လို့ဖြစ်ဖြစ်နောက်ဆက်တွဲဘာတွေလုပ်ရမယ်ဆိုတာကိုသက်ဆိုင်ရာအစိုးရအနေနဲ့သက်ဆိုင်ဆိုင်ပါတယ်။ကောင်စီအနေနဲ့ကတော့ပုံစံတစ်မျိုးဖြစ်ပါတယ်လို့လူ့အခွင့်အရေးကောင်စီဥက္ကဋ္ဌကပြောဆိုသွားခဲ့တာပါ။ပြီးခဲ့တဲ့ဩဂုတ်လ31ရက်နေ့ကလူ့အခွင့်အရေးကော်မရှင်လူ့အခွင့်အရေးကော်မရှင်မဟာမင်းကြီးမစ်ရှယ်ဘက်ရှလက်ကတာဝန်ပြီးဆုံးကနေ့မှာချင်းချန်းဒေသကမွတ်စလင်တွေပေါ်လူ့အခွင့်အရေးချုပ်ပေါက်တဲ့ကိစ္စနဲ့ပတ်သက်ပြီးအစိုးရကစာထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာတရုတ်သံမတ်ကြီးချင်းရှူကတော့ဒီလူ့အခွင့်အရေးလူ့အခွင့်အရေးကိုအသုံးချပြီးတရုတ်ပြည်ကိုဝင်ရောက်ဆက်ပတ်တာမျိုးကိုအခိုင်အမာစတင်သွားမယ်လို့ပြောဆိုထားပါတယ်။